Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တော်ရှင်များရှင်။ VOA American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်ကြာသပတေးညပိုင်း9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American တရားစုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျမများသူစင်အောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျမကဆုမြတ်ပါပါရှင်။ရေမန်နိုင်ငံဟိုဒေတာစက်ကမ်းမြို့မှာအပြစ်ခတ်ရဆဲဖို့အတွက်တိုက်ပွဲဖြစ်နေတဲ့အစိုးရတပ်တွေနဲ့တပုံဖွဲ့ကိုယ်စားလှယ်တွေကြားသဘောတူခဲ့ပါတယ်။ဗြိတိန်နိုင်ငံမှာထွေထွေရွေးကောက်ပွဲမတိုင်ခင် Conservative Party ခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ် Theresa May ကဒီကနေ့အတည်ပြုပြောကြားခဲ့ပါတယ်။အခုလိုမျိုးထိတ်တန့်သတင်းတွေကိုကိုရနိုင်တဲ့အချိန်များပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာငင်းငိမ့်လုပ်ငန်းရှင်မှာတရုတ်ဘက်ကထဲထဲဝင်ဝင်ဆက်ပြီးပါဝင်မယ်လို့ပြောဆိုလိုက်တာဟာမြန်မာငင်းငိမ့်လုပ်ငန်းရှင်အပေါ်ဘယ်လိုကြိုးတက်အောင်နိုင်ပါသလဲ
大家可能从消息中报道中也已经看到缅甸政府与缅北三支
တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ပြောသွားတာပါအတည်ဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူစစ်ဘေးသင့်ရခိုင်ကြီးရွာတွေမှာအကူအညီတွေလိုအပ်နေတဲ့အကြောင်းဗကန်တရဘာဟိုတယ်ကနေအလုထုတ်ခံလိုက်ရတဲ့ဝန်ထမ်းတွေကအလုပြန်ရဖို့တောင်းဆိုတဲ့အနေနဲ့ဗကန်ကနေနေပြည်တော်အထိလမ်းလျှောက်ချီတက်တာမှာရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခွင်းလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကန္တာဦးအောင်ခင်ရဲ့မြမကြီးတုံသက်ချင်းနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။ရေမန်နိုင်ငံပင်လယ်နီစိတ်ကမ်းမြို့ဖြစ်တဲ့ဟော်ဒေတာမြို့မှာအပြစ်ခတ်ရဆဲဖို့တိုက်ပွဲဖြစ်နေတဲ့အစိုးရတပ်တွေနဲ့တပုံအဖွဲ့ကိုယ်စားလှယ်တွေကြားသဘောတူခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့ပြောကြားလိုက်ပါတယ်။ရေမန်အစိုးရတပ်တွေနဲ့ဟူသီတပုံတွေကြားဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးကုလသမဂ္ဂဂျာဝင်အစီအစဉ်နဲ့ဆွေးနွေးပွဲကိုနှစ်ဖက်ကိုယ်စားလှယ်တွေဆွေးနွေးနိုင်ငံမှာသတင်းတစ်ပတ်ကြာအောင်ဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။ဟော်ဒေတာမြို့မှာဂျာနေတပ်ဖွဲ့ဝင်တွေခြားထားရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီအပွေရေးဖွဲ့တွေထားရှိနိုင်ရေးကိုလည်းသဘောတူခဲ့ကြပါတယ်။ဇန်နဝါရီလနှောင်းပိုင်းမှာထပ်ကျင်းပါမယ့်နောက်တစ်ကြော့ဆွေးနွေးပွဲကြရင်တော့နိုင်ငံရေးပူးပေါင်းတွေကိုဆွေးနွေးကြလိမ့်မယ်လို့အတွင်းရေးမှူးချုပ် Guterres ကပြောပါတယ်။ Saudi Arabia အစိုးရထောက်ခံတဲ့ Yemen အစိုးရတပ်တွေနဲ့ Iran အစိုးရထောက်ပံ့တဲ့ Houthi တပုံတွေကြားမှာ2014ခုနှစ်မှာစတင်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။လောလောဆယ်အထိသေဆုံးသူ1000ကျော်ရှိနေပါပြီ။ဒီချိန်ထဲမှာပဲဒီ Yemen နိုင်ငံပြည်တွင်းစစ်မှာဆာဒီဥဆောင်တဲ့စစ်ရင်နဲ့ဝင်ရောက်ဖြည့်ဆင်းမှုအပေါ်အမေရိကန်ရဲ့ထောက်ခံမှုအဆုံးတက်ရေးဆုံးဖြတ်ချက်ကိုဒီကနေ့အမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရှေ့နေအဖြစ်ချိန်တော်ကြာဆောင်ရွက်ခဲ့တဲ့မိုက်ကယ်ကိုဟန်ကိုညောင်မျိုးဖေရိုတရားရုံးတစ်ခုကမနေ့ဗုဒ္ဓဟူးနေ့ကပြစ်ဒဏ်ထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။ထရန့်ကိုမျက်စိမိတ်ယုံစားသစ္စာခံခဲ့ရတာကနေသူ့ရဲ့မကောင်းတဲ့လုပ်ရက်တွေကိုဖုံးကွယ်တဲ့အထီးဖြစ်ခဲ့ရတာလို့မစ္စတာကိုဟန်ကညောင်မျိုးတရားသူကြီးတူကိုဝန်ခံပြောဆိုခဲ့ပြီးတဲ့နောက်ခုလိုပြစ်ဒဏ်ချမှတ်ခံလိုက်ရတာပါ။မစ္စတာကိုဟန်ကထရန့်အတွက်12နှစ်လောက်အလုပ်လုပ်ခဲ့ပေမဲ့လို့အဲ့လိုလုပ်ခဲ့တဲ့အချိန်တွင်သူဟာလူရောစိတ်ပါချုံနောက်ခံရတယ်လို့ခံရတယ်လို့ခံစားခဲ့ရတယ်လို့သူ့ကိုစင်ကြားချတဲ့နယူးယောက်မြို့ဖက်ဒရယ်တရားရုံးမှာပြောဆိုသွားပါတယ်။အခုမစ္စတာကိုဟန်ပြစ်ဒဏ်ချမှတ်ခံရတဲ့အထက်မှာတော့ထရမ့်နဲ့တစ်ချိန်ကကျူးလွန်ခဲ့တယ်လို့ဆက်ဆွဲခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခကျင်းွေအဖြစ်အမေရိကန်ဒေါ်လာ28,000ပေးဖို့စီစဉ်ပေးခဲ့တာနဲ့ရုရှားနိုင်ငံမော်စကိုမြို့မှာမိုးမြော်အဆောက်အဦတစ်ခုစောက်ဖို့ထရမ့်ကြိုးပမ်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုလိမ့်လည်ထွက်ဆိုခဲ့တာတွေပါပါပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာထွေထွေရွေးကောက်ပွဲမတိုင်ခင် Conservative Party ခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ် Theresa May ကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။2022ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုသူဦးဆောင်ရှင်းပြသွားခြင်းပေမဲ့ခေါင်းဆောင်တင်းနဲ့ပြိုင်ဆိုင်တာကပါတီအတွက်ပိုပြီးသင့်တော်လိမ့်မယ်လို့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမဆခင်မှာဝန်ကြီးချုပ်မေကပြောကြားခဲ့တာပါ။ပေါ်ထူးနေတော့ကပါလီမန်မှာသူ့ရဲ့ conservative party ဝင်အမတ်တွေကဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲတာမှာအယုံကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပါတယ်။ဒါပေမဲ့ပါတီဝင်အမတ်3ပုံ2ပုံလောက်ဖြစ်တဲ့အမတ်118ယောက်ကအယုံကြည်မရှိမဲပေးခဲ့ကြတာမို့ပါတီအနေနဲ့ခေါင်းဆောင်တင်းနဲ့ရွေးကောက်ပွဲဝင်ဖို့လိုလားပါလိမ့်မယ်လို့ဝန်ကြီးချုပ်ကပြောခဲ့တာပါ။ဝန်ကြီးချုပ်မေဟာဒီဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ရေးဆိုင်ရာ Brexit သဘောတူညီချက်တွေနဲ့ပတ်သက်လို့ EU ဘက်ကနောက်ထပ်အာမခံချက်တွေရရှိနိုင်ရေးစူးစမ်းနေတာဖြစ်ပါတယ်။ဒီသဘောတူညီမှုတွေကြောင့်ဗြိတိန်မှာဖြစ်နေတဲ့နိုင်ငံရေးအခြေအတဲကိုကူညီဖြည့်ဆင်းပေးခြင်းနဲ့လို့ EU ခေါင်းဆောင်တွေဘက်ကပြောနေပေမဲ့လားနဲ့ချီညှိနှိုင်းရရှိထားတဲ့သဘောတူညီချက်တွေကိုပြန်ပြီးဆွေးနွေးညှိနှိုင်းဖို့မလိုလားဘူးဆိုတာကိုလည်းထုတ်ဖော်ပြောခဲ့ကြပါတယ်။ ဒီကနေ့နဲ့နှစ်ဖက်လုံးပဲEU ထိပ်သီးစည်းဝေးဝရီအတွင်းဝန်ကြီးချုပ်မေဘက်ကအခြေအနေကိုနားထောင်ပြီးတော့တင်တော်သလိုစဉ်းစားဆုံးဖြတ်မယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါက်တာဒွတ်စ်ကပြောကြားခဲ့ပါတယ်။ EU နဲ့ဗြိတိန်ကြားရထားတဲ့သဘောတူညီချက်တွေကEU ဘက်ကိုအလျှော့ပေးတာများတယ်လို့ဗြိတိန်လွှတ်တော်အမတ်တော်များကပြောပြီးတော့ကန့်ကွက်နေကြပါတယ်။
တရုတ်နည်းပညာကော်မတီတစ်ခုရဲ့ဥဆောင်ရာရှိသူကိုကနေဒါအာဏာပိုင်တွေကအုလဆော့ပိုင်မှာဖမ်းဆီးလိုက်ပြီးတဲ့နောက်ဒုတိယမြောက်ကနေဒါနိုင်ငံသားတယောက်ကိုဖမ်းဆီးလိုက်တယ်လို့တရုတ်အာဏာပိုင်တွေဘက်ကအတည်ပြုလိုက်ပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုNDA ပြုနေတယ်လို့တန်ကြားရှိရတဲ့အတွက်စီးပွားရေးချန်ပေးမိုက်ကယ်စပီဗိုနဲ့တန်တမာဟောင်းမိုက်ကယ်ကော့ဘရစ်တို့ကိုတလန Freeland ga tu ko pyaw ba de tu ba ga phone set pyaw la bi ga de ga pyan mi lo set twel lo myar daw chaung tu ba ma shi de so daw ko ti ya bo twa Canada a so ya a ni ne a pyin tan chou ban ni bi tiu ana bai ni ko le di kaisa ko me tha da lo tu ye mi ta su ne le set twel ya tha de lo Canada nai ngai dai wun ji Miss Freeland ga pyaw ba de tu ko be ni ya ma phan na de ba chaung phan na de so na patat bi naw thae tadin a chat la ma ya de u lo le pyaw ba de Canada ye taw phwe ga tiu nai ngai ye Huawei phone company a mu saung ya shi man wan zo ko phan si lai bi de ba chaung
ချာမှာတရုတ်ဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။မန်ဝမ်ဇိုကိုကတော့အီရန်ပေါ်အမေရိကန်ရဲ့တန်ခတ်ပိတ်စုမှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားတာဖြစ်ပါတယ်ခင်ဗျာ။
ဗိုင်းမီတာ33ကီလိုဟတ်စ်ကိုတုံတုံကနေပထမနာရီဝက်မှာနိုင်လက်မီတာ190ကီလိုဟတ်စ်တင်ငါခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ချက်တာပင်းနေညပဲနိုင်ငံကတဲ့တွင်ကိုVOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ကမ္ဘာတဝန်သတင်းတောက်တွေဖမ်းဆီးထောင်ချခံရတဲ့အခြေအနေဟာတာမန်ဖြစ်ရုပ်ဖြစ်စဉ်အခြေအနေလို့ဖြစ်နေပြီလို့နောက်ဆုံးထွက်လာတဲ့အစီရင်စခန်းစာတစ်ခုကဖော်ပြလိုက်ပါတ ပြောကြားခဲ့ပါတယ်။ဒီနေ့ဒီဇင်ဘာ27ရက်နေ့မှာအစီရင်ခံစာထုတ်ပြန်လာပါ။တရင်နောက်တွေကိုဖန်ဆီးထောင်ချပြီးတော့တရင်လွတ်လပ်ခွင့်ကိုဖိနှိပ်နေတာက ဒီဇင်ဘာ27ရက်နေ့မှာအစီရင်ခံစာထုတ်ပြန်လာပါ။တရင်နောက်တွေကိုဖန်ဆီးထောင်ချပြီးတော့တရင်လွတ်လပ်ခွင့်ကိုဖိနှိပ်နေတာကအခု2018ခုနှစ်မှာလည်းသုံးနှစ်ဆက်တိုက်အဖြစ်နဲ့ဆန်းကျင်တင်မြင့်တက်နေတယ်လို့ CPJ ကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းသတင်းထောက်တွေအများဆုံးထောင်ချခံရတဲ့နိုင်ငံတွေကတရုတ်၊အီဂျစ်နဲ့ဆာအူဒီအာရေဗျနိုင်ငံတွေဖြစ်ပါတယ်။နိုင်ငံရင်းသတင်းရေးသားဖော်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီကရကိစ္စအနေနဲ့ပတ်သက်ပြီးလေဒီမနက်ကပေါ်နိုင်ငံတကာကPR2မြေပေးနေချိန်မှာဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဟျူမန်နိုင်ငံကိုတောက်ရောက်ခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခြင်းအတွင်းရိုဟင်ဂျာရေးPR2ပြောဆိုဖို့နိုင်ငံတကာလူ့ခွင့်ဖွဲ့NSC International Australia ကလည်းဝန်ကြီးပိန်းကိုတိုက်တွန်းခဲ့ပါတယ်။ဝန်ကြီးပိန်းဟာမနေ့အင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ် ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ဒီအထက်မှာပဲထွက်လာတဲ့ကမ္ဘာပံရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစဉ်ခံစားရဲမှာတော့၆တသမ၄ရာခိုင်နှုန်းဝင်ကျင်မဲ့ရှိမယ်လို့ခန့်မှန်းထားပါတယ်။တရားထဲမှာပဲထွက်လာတဲ့ကမ္ဘာပံရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစဉ်ခံစားရဲမှာတော့၆တသမနှင့်ရာခိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။၂၀၁၇ခုနှစ်ကဒီတိုးတက်မှုနှုန်း၆တသမ၈ရာခိုင်နှုန်းရှိတာကြောင့
ဒီကလို့ဦးတည်ဆုံးပြီးတော့40ကျော်တန်ရခဲ့တဲ့အကြောင်းတူကီဆိုရအရာရှိလူကပြောကြားလိုက်ပါတယ်အန်ကာရာမြို့တော်နဲ့အလဲပိုင်းကွန်ရခိုင်ကြမြန်ထားပြေးဆွဲနေခြင်းနဲ့စောစောပိုင်းမှာနောက်ရထားတစ်စင်းနဲ့တိုက်မိခဲ့တာပါအန်ကာရာကွန်ရမြန်ထားမရက်တဲ့ဘူရာရုံတစ်ခုမှာရထားနှစ်စီးတိုက်မိခဲ့တာဖြစ်ပြီးတော့တိုက်မိချိန်မှာအမြန်ထားဟာဘလောက်အမြန်ဆုံးနဲ့မောင်းနေနေလဲဆိုတာကိုတော့ရှင်း
Now, so many money and any other in Rigo, Massimia Moneco and I know Piopia Pigaba, a cura drink Larigo, didn't set people chin ya babby. A soya and yinye commissioner, near by Meneca and Puerto Muro, dear soya a jaw and some yamune yashiki at the boat to Nijaha suing. Yama yinye lungans into a ye jigger, do demo pietelo, dear pick up your soul like by. မြောက်ပိုင်းလက်နက်ကိုင်အဖွဲ့၃ဘက်ကကြီးညာလိုက်တာဟာတမရော်ဘက်ကသဘောထားပြောင်းလဲလာတဲ့အနေအထားလေးဖြစ်တယ်လို့သုံးသပ်ကြပါတယ်။မသိနေထိုက်ကစူးစီးတင်ပြထားပါတယ်ရှင်။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အပြစ်ရဆာချုပ်မှာလက်မှတ်ထိုးသေးတဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့၃ဘက်ကဗိုလ်ချုပ်နေမှာကြီးညာလိုက်တာပါ။ငြိမ်းချမ်းရေးကော်မရှင်ရဲ့မြောက်ပ
ဒီအစိုးရရဲ့စီစဉ်ပေးမှုနဲ့တရုတ်နိုင်ငံကုမဲမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ရရှိခဲ့တဲ့သဘောတူညီချက်ဟာမြန်မာငြိမ်းချမ်းရေးအတွက်အရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်နိုင်ငံသားယီဝန်ကြီးဌာနပြောခွင့်ရလူခန်းကအခုလိုပြောပါတယ်။ဒါကြောင့်ခရင်ဆောင်ရှိဆုံးပေါ်တော်တော်ရေးရင်ခန့်တော့မြန်တဲ့政府与缅北三支民地五
ဒီကိစ္စကမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့ဖြစ်သွားဆောင်ထိုးတက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တရုတ်အနေနဲ့ထောက်ခံကြိုးစားပါတယ်။မြန်မာနိုင်ငံကယင်းဤတဲ့အိမ်ဤချင်းနိုင်ငံတစ်ခုဖြစ်တာနဲ့အညီအားလုံးပါဝင်တဲ့ငြိမ်းချမ်းရေးနဲ့ပြန်လည်ညှိနှိုင်းလုပ်ငန်းစဉ်ဆက်လက်တိုးတက်စေရေးမြန်မာဆိုရရဲ့ကြိုးပမ်းမှုတွေကိုတရုတ်အနေနဲ
ညမညင်းချင်ရေလုပ်ငန်းစဉ်မှာတယောက်ဖက်ကထဲထဲဝင်ဝင်ဆက်ပြီးပါဝင်မယ်လို့ပြောဆိုလိုက်တာဟာညမညင်းချင်ရေလုပ်ငန်းစဉ်အပေါ်ဘယ်လိုတက်ရောက်နိုင်မလဲဆိုတာကိုလည်းညမအရေးသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ်ဒီတယောက်ရေဩဇာတယောက်မှုကိုကျွန်တော်တို့ကန်တာလနဲ့ကန်ဖွဲ့စည်းနေနေရောဓမ္မတံတော်အနေနဲ့ရောအလီမထားလို့မရပါဘူးသို့တော်ညာလေအခုလိုဟိုမိသားမျိုးကိုရောက်အောင်
တို့တဲ့ညဉ့်ညဉ့်ပဲမှာတို့တဲ့လက္ခဏာတွေဖြစ်လာတာဟာဒီပြောရဲ့ကျွန်တော်တို့ဗမာပြည်ပြည်စံစံနဲ့ပတ်သက်တဲ့သဘောထားမှာတောင်းပေါ်တို့တဲ့လက္ခဏာလို့ကျွန်တော်ယူဆပါတယ်တရုတ်ရဲ့ဂျာဝင်ပြမှုနဲ့မြန်မာဆွေရညဉ့်ချင်ရေးကော်မရှင်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကန်အဖွဲ့သုံးခုကြားပြည်လည်မှုရခဲ့တာဟာဆိုရင်တမ်းမတော်ဘက်ကသဘောထားပြောင်းလာတဲ့အနေအထားလို့လဲဦးတန
ကျွန်တော်တို့ညဉ့်ညဉ့်ဆွေးနွေးလုပ်ငန်းစဉ်ထဲမှာဟိုပါဝင်ပုဂ္ဂိုလ်တက်မလို့ကမူရလက်ရောသဘောတူလိုက်ပြေအဲပုံပြချက်လို့နားလေတယ် ကျွန်တော်ကဒီဝမ်ဒူလို့ရှိရင်အခုညဉ့်ညဉ့်ကောင်ပြင်မှာလဲဟိုမှာဒုတိယဘုဇုံကြီးစင်စောဦးလူပါလို့ဆိုတာဒါတမ်ရောကရရှိတယ်ပါပဲ။နော်ဒီအဲမှာပါလဲအဲဘုဇုံကြီးရပြီဆိုလဲရှိတော့အဲ့တော့ဆိုတော့ကတမ်ရောကဒီဝမ်ဒူဝင်နေဒီဒီကျွန်တော်တို့ညဉ့်ညဉ့်ကောင်ပြင်နေမယ်လေဒီသဘောတူညီမှုတွေလက်ခံနိုင်ကြအကြောင်းရှိပါဘူး။ဒါကြောင့်အခုနှစ်ဖက်လုံးကဒီလိုပြောဆိုလာတာဟာတမ
Rine, Bilemu, Jame, Nita, Pirare, Subimele, Leshi, NCA call, Danangalo, Pirka, Yese, Yisajoma, Lama, Tutare, Aperine, Damro, Jamaro, Dimamu, the Chu, Shinirago, Taubiabi, Yama, Ninjan Yi, Dutta, Ladomla, Sure, Pomaro, Samchia, Ome, Nita, Lule, Dunta, Tavareshe.
မတ်တိန်ကြီးထိုင်စုစည်းတင်ပြခဲ့တာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ပကန်တရဘာဟိုတယ်ကနေအလုတ်ထုတ်ခံလိုက်ရတဲ့ဝန်ထမ်းတွေကအလုတ်ပြင်ရဖို့တောင်းဆိုတဲ့အနေနဲ့ဒီကနေ့ဒီဇင်ဘာ
ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားစိုက်ပွဲတွေကြောင့်စိုက်ပွဲဖြစ်ပွားရမြို့နယ်ကကြေးရွာသားတွေစာဝတ်နေရေးအတွက်အခက်ကြုံနေရတာပါအထူးသဖြင့်ဗူရီတောင်မြို့နယ်စိုင်းတဲ့ချောင်းတော်ဝိုင်းတောတော်ဝူအခြေပြုဝန်ဆောင်ရှာနေရတဲ့ကြေးရွာငါးရွာကရွာသားတွေစာဝတ်နေရေးအတွက်အခက်တွေ့နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှ ဒီစင်ဘာ17ရက်နေ့တုန်းကဘူရီတောင်မြို့နယ်စိုင်းတင်ချောင်းသဝိုက်မှာတမတော်နဲ့ရခိုင်တမတော်တို့အကြားတိုက်ပွဲကြောင့်ကံပြင်းကြေးရွာကနှစ်ရက်50ခန့်၊နေရက်ကနေ300ရာသလိုအနီးပတ်ဝန်းကျင်ရွာတွေဖြစ်တဲ့မြို့မချောင်း၊ပြင်ချောင်း၊ရွှေတီစိုင်းတင်ဈေးရွာနဲ့900ခန့်ဟာလဲတောတောင်ချန်နဲ့သွားဖို့လုံခြုံမှုမရှိတော့တာကြောင့်စာဝတ်နေရခက်တွေ့နေတာပါ။
စီဖေတို့ကတဲ့ရွာသားတွေကိုပြည်နယ်အစိုးရကနေအကူအညီပေးတာမျိုးမရှိသေးတယ်လို့မြို့နယ်စင်ကပဲအကူအညီပေးဆောင်နေတယ်လို့ဥအောင်ကောင်းရွှေကဆက်ပြောပါရတယ်။ပြည်နယ်အစိုးရအနေနဲ့တော့ဘာမှလုပ်တာမရှိသေးဘူး။အခုမြို့နယ်အုပ်ချုပ်ရေးမှုအနေနဲ့တော့ကျွန်တော်တို့လည်းဆက်ပြီးပြောထားတာရှိပါတယ်။ဒီလိုကတော့ဒီမလေးကဆိုလို့ရှိရင်စေတောင်မှာရှိတဲ့ဒုက္ခတွေအတွက်ကိုတပည့်စာတာနေခါတွေဒီလိုကူညီပ
ဆောင်ဝင်ရဲ့ခက်သွေးနေတဲ့ရွာသားတွေကိုကူညီဖို့အတွက်ဘူရီတောင်မြို့နယ်ကလူမှုဖွဲ့စည်းတွေကနေဒီကနေ့မှာဆွေးနွေးတိုင်ပင်နေစေဖြစ်ပါတယ်။နိုဝင်ဘာလကုန်ပိုင်းကနေမနေ့ကထိမြန်မာသမ္မတနဲ့ရခိုင်လက်နက်ကိုင်ဖွဲ့
အေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်။မနေ့ကလည်းအဲ့ဒီအရင်တိုက်ပွဲဖြစ်တဲ့နေရာပေါ်ဗျာ။ဒုက္ခမြင့်စွာတဝက်ပြစ်ခတ်နေကြတာလို့ရှိတယ်။လောမတောင်ကတစ်ဆောက်ပေါ်အဲ့ဒီမှာတော်တော်ကြာပြစ်ခတ်မှုတွေကလည်းရှိနေကြဗျာ။မြန်မာသမ္မတဘက်ကလည်းစင်အားဖြည့်တင်းပြီးနယ်မြေစိုးမိုးရေးအတွက်ထိုးစစ်ဆင်နေစရာအနေထားကြောင့်တိုက်ပွဲဆက်လက်ဖြစ်ပွားမယ့်အခြေအနေ
point mamma, kind Dalanaga, put some watch it there. You can't damn raw ee, damn long top work the NLE. Kukan top work MLDE to her. Tisimala sent here nigga, killing a matusumi. Ninchan ye long ansima, powing ye dread. The boat to Nicha Yashi to have you pibare. Teaching name Yuma, Samarogali, select two sisters in Idaha. Yujimu, he saw you do a catapis in Nandelu, kind to Kaga Suare.
Nayani Yakime, Shapo, Tegaro, no, Kugaro, Napo, Timmy, Garavoja. Elo, Timmy, that Alama, the Mahatma, the Kazam, positive or Japon, Rakota. Positive, Nayabu, Timmy, Isadima, Yujimu, Isadima, Kakiri, Timmy.
Ninja Yukomachine in Negaro, Yapai Mahmoud Lenaka, what don't watch it there? E. DNLE, MNT, Idune. No one of Pika Takamu Yasa Yi, the boat to Nicha Yashi Yikisane, Nangayi, Nilanya, Twisto, Sunina, Yikisarigo, Sala Nina Pubong Song Yatwa Melu, Tisimbala San Heni Yaswene, Jinya Chatopian Tavarekamia.
တဲ့အမှုဆောင်ရာရှိတဲ့ဂျက်ဒေါ်စီဒီယောသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ချဖို့ဆိုပြီးတော့ သူကအလုပ်ကိုကူစားပြုတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကွန်းထုတ်မှုတွေရှိပါတယ်ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လပ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချိန်နှီးရရကိုတေးချစဉ်းစားပြီးမှရေးတင်လားတော်ရရှင်တွေဘယ်လိုထင်ကြပါလဲဆွေးနွေးကြအောင်ပါဗီဒီယိုမြန်မာပိုင်းကကိုယ့်ရဲ့တယ် lay pipiro. Email is saga, burmeseggviewingnews.com. Pipare, Pawan Suni, Mimian Jamai, to read the two.
ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်အခုဆက်ပြီးတော့အမေရိကန်ဆိုင်ရာသတင်းလွှာတော်ဘုတ်ကိုတင်ဆက်ပေးပါမယ်ကွယ်လွန်သွားပြီဖြစ်တဲ့50တဦးမြောက်အမေရိကန်သမ္မတဂျော့ချ် H.W. ဘုရှ်ဟာ1946ခုနှစ်ဆိုဗီယက်ယူနီယံပြိုကွဲပြီးတဲ့နောက်ပိုင်းငြိမ်းချမ်းရေးလမ်းကြောင်းကိုကျင့်သုံးခဲ့တယ်လို့ကူဝိတ်ကိုကျူးကျော်ခဲ့တဲ့အီရတ်ရဲ အခုတခါသမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့ Republican တွေဟာ American ကိုသာဦးစားပေးရေးရှေ့တန်းတင်လာတာကြောင့်သမ္မတ Bush ရဲ့နိုင်ငံတကာနဲ့ပူးပေါင်းရေးအဆင်ပြေရေးလမ်းကြောင်းကနေတွေးဖိနေပြီလားဆိုတဲ့အကြောင်းကို VOA သတင်းတောက် Brian Padden တင်ပြထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်
။သမ္မတ George H.W. Bush ဟာတိုင်းပြည်တော်ဝန်ကိုလက်တွေ့ကျဘယ်လိုထမ်းဆောင်ခဲ့တယ်လဲဆိုတဲ့မှတ်တမ်းနဲ့ပတ်သက်လို့သမိုင်းပညာရှင်ဂျွန်မချန်ကဘုရှ်ရဲ့နိုင်ငံတော်ဇာပနာအခမ်းအနားမှာပြောသွားပါတယ
် To serve he had to succeed to preside he had to prevail politics he once admitted isn't a pure
သူကတာဝန်ထမ်းဆောင်တဲ့အခါအောင်မြင်အောင်လုပ်တတ်တယ်ဥဆောင်မှုပေးရမယ်ဆိုလဲပြည်မြောက်အောင်လုပ်တတ်တယ်နိုင်ငံရေးမှာအောင်မြင်ရမယ်ဆိုတဲ့တန်ဋိဌာန်မရှိဘဲလုပ်မိရင်တကယ်တာဝန်ယူပြီးလုပ်တယ်ဆိုတဲ့သဘောမျိုးမရောက်ဘူးဆိုတာကိုသူတက်တည်ပြခဲ့တာ
ပါ1988ခုနှစ်သမရရွေးကောက်ပွဲမဲဆွယ်ကာလတုန်းကဘုရှ်နဲ့အဖွဲ့ဟာအကြောက်တရားတွေနဲ့မဲဆွဲခဲ့တယ်လို့လူမျိုးရေးခွဲခြားတဲ့လေတံတွေနဲ့ဟောပြောခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်လူမဲဖြစ်သူလူသားသမားဝီလီဟော့တန်ကိုမဲဆွဲကာလာအတွင်းအကျဉ်းထောင်ကနေယာယီပြန်လှုပ်ပေးမယ်ဆိုတဲ့သတင်းကိုဘုရှ်ထောက်ခံသူတချို့ကကြော်ညာပိုစတာသုံးပြီးလူထုကြားဖြန့်ချီခဲ့တာမျိုးရှိခဲ့ပါတယ်အဲလန်လစ်စတန်ဟာအမေရိကန်တက္ကသိုလ်ကနိုင်ငံရေးဆိုင်ရာသမိုင်းပညာရှင်ဖြစ်ပါတယ
် It set a precedent for Republicans playing on racial fearsfor playing on
အဲ့ဒါကလူမျိုးရေးခွဲခြားမှုကိုတုံးပြီးတော့ကြောက်စိတ်ဝင်လာအောင် Republican တွေလှုပ်လို့ရှိတဲ့နိုင်ငံရေးကစားကွက်တာဖြစ်ပါတယ်လူပြည်ရေးအစိုးရတက်မှုကိုတုံးချပြီးဒီနည်းနဲ့တိုင်းပြည်ထဲမှာသွေးကွေးအောင်လုပ်တာလည်းဖြစ်ပါတယ
် Conservative တွေကိုအဲ့ဒီလိုညှဉ်းညွတ်အောင်လှုပ်လိုက်နိုင်တာကအလေအလတ်လမ်းစဉ်သမား Bush ကို1988ခုနှစ် Republican Party ညီလာခံမှာအပြတ်အသတ်ထောက်ခံမှုရရှိခဲ့ပါတယ်သမရဖြစ်ကျန်းသစ္စာချိန်ပြီးနောက်မှာတော့အများဆန္ဒနဲ့အညီလုံးမဲ့ပုံမျိုးပြခဲ့တဲ့သမရ Bush ဟာအစိုးရအသုံးစိတ်များလာပြီးလူငွေပြနေတဲ့အတွက်ပါတီနှစ်စလုံးကသဘောတူမဲ့ဘတ်ဂျက်ကိစ္စကိုလည်လျောနိုင်ဖို့မဲဆွယ်စဉ်ကသူပြောခဲ့တဲ့အခွန်ငွေအသစ်ထပ်တိုးမကောက်ဘူးဆိုတဲ့ကတိကိုလည်းဖျက်ခဲ့ပါတယ်။ဒါပေမဲ့သမရဘုရှာအခြားသောမဟာမိတ်တိုင်းပြည်တွေနဲ့ဆက်ဆံရေးအားကောင်းအောင်တည်ဆောက်နိုင်ခဲ့ပြီးစီအေးခေတ်လွန်ကာလမှာအမေရိကန်ကိုကမ္ဘာဦးဆောင်တဲ့နိုင်ငံအဖြစ်ရောက်အောင်လုပ်နိုင်ခဲ့ပါတယ်။လက်ရှိသမရဒေါ်နယ်ထရမ့်ကတော့အမေရိကန်ကိုသာဦးစားပေးရေးဆိုတဲ့လမ်းစဉ်ပြောဆိုနေပြီးနိုင်ငံများမှာဖြန့်ချလာတဲ့အမေရိကန်တပ်တွေပြန်ယူသိမ်းရေးကိုသာပြောနေတာကြောင့်သမရ HW Bush နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ Tom D. Frank ဟာ National Journal ရဲ့ Editor ဖြစ်ပါတယ
်။ See, I think George Bush 41 really was distressed privately about the
42 ဦးမြောက်သမရ Bush ဟာသူတန်ရောစဉ်ကြီးလာတဲ့ Republican Party ကရှေးယိုဆွယ် Conservative အခြေအနေကနေလက်ရဇွန်ဘက်သွေးဖယ်သွားနေတာကိုပြန်လည်တည့်မဲ့နိုင်ဖို့အတွက်စိတ်ဖိစီးမှုတွေကိုကြိတ်ခံရင်လုပ်ခဲ့ရသူပါ
1991ပင်လယ်ကွေ့စစ်ပွဲမှာအီရတ်တပ်တွေကိုအမေရိကန်တပ်တွေကကူဝိတ်ကနေမောင်းထုတ်နိုင်ခဲ့တဲ့အတွက်သမရဘုရှ်ပေါ်ထောက်ခံမှု90ရာခိုင်နှုန်းနီးပါးအထိပြန်တက်လာပေမဲ့ပြည်တွင်းမှာစီးပွားရေးကျဆင်းနေတာကိုမကူစားနိုင်တဲ့အတွက်ထောက်ခံမှုတဖြည်းဖြည်းကျခဲ့ပါတယ်1992ခုရွေးကောက်ပွဲမှာတော့သမရ HW Bush ဟာဒီမိုကရက်သမရလောင်းဘေးကလင်တန်ကိုရှုံးနေခဲ့ပါတယ်သားဖြစ်သူသမ္မတ George W. Bush ကတော့သူ့ဖခင်နဲ့ပတ်သက်လို့ပြန်ပြောင်းသွတ်တတ်ပါလေ
He accepted that failure is a part of living a full life but taught us never to be defined by
ကျွန်တော်ဖခင်ကရှုံးဆိုတာဟာဘဝတစ်ခုမှာကျုံ့ဆမြဲပဲလို့လက်ခံထားရတဲ့သူပါဒါပေမဲ့ဘယ်တော့မှရှုံးမပြီးဘူးတော့သင်ပြီးခဲ့ပါတယ
်ဒါကြောင့်လဲသမ္မတ George H.W. Bush ဟာတကယ်ကိုလေးစားထိုက်တဲ့ဝိုင်းရင်နိုင်ငံရေးသမားကြီးတူဖြစ်ုံသာမကတချိန်ကသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့သမ္မတဟောင်းဘေးကလင်တန်နဲ့လည်းယင်းနှီးတဲ့မိတ်ဆွေတွေဖြစ်သွားပြီး2004ခုနှစ်အာရှမှာကြုံရတဲ့ဆူနာမီသဘာဝဘေးဒဏ်နယ်လမ်းပြန်ထူရေးမှာအတူလက်တွဲလှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့ရပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ဝဲမှာထုတ်လွှင့်ပေးမယ့်ကျမ်းမာရေးကဏ္ဍမြမရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ြီးည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ကြာသပတေးညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတူမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်တဲ့အခါမှာတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားနေတဲ့အတွက်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်။
လူကြီးရတော့အခုသူတို့စင်းရတော့438ဦးလို့ပြောတယ်။သူတို့အဓိကတော့ဆိုင်းရိတ်ကြတော့လူမှာပေါ့။ကျွန်တော်ဆက်တော့ကျွန်တော်တို့ကလဲရောလောဆက်တတ်နိုင်တယ်လ
ား။စပင်းရှောင်တွေကိုကုညီမှုတွေပေးနေတဲ့နေစီမချပရာဟိတအဖွဲ့ကကိုမျိုးပြောပြသွားတာပါ။တိုင်းရင်တင်းလှာကဏ္ဍမှာအပြည့်စုံနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာစီးချိုယောဂါနဲ့ဆက်ဆက်ပြီးဖြစ်တဲ့နှလုံးယောဂါအပိုင်းနှစ်ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီးချိုနောက်ဆက်တွဲဖြစ်တဲ့နှလုံးယောဂါအဖြစ်များလာနေပြီမဲ့မပြည့်အောင်ကာကွယ်နိုင်ပြီးဖြစ်လာရင်လည်းကုသလို့ရတယ်လို့စီးချိုအထူးကုတွေကထောက်ပြကြပါတယ်။ဒီအကြောင်းမြန်မာနိုင်ငံစီးချိုသွေးချိုယောဂအသင်းဥက္ကဋ္ဌစီးချိုအထူးကုဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆူလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, စီးချိုသွေးချိုအထူးကုဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆူလက်ခင်ဗျာ။ကျွန်တော်တို့စီးချိုယောဂရဲ့နောက်ဆက်တွဲအနေနဲ့နှလုံးယောဂတွေအဖြစ်များလာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်စီတဲ့အကြောင်းရင်းတွေနဲ့ဘယ်လိုလူတွေမှာအဖြစ်များလာနောက်ကာကွယ်ရေးအတွက်ကျန်းမာရေးနဲ့ညီအောင်စားတောက်နေထိုင်ပြီးကျန်းမာရေးနဲ့ညီတဲ့ကိုယ်လေးချင်းထိန်းထားနိုင်ဖို့ဆိုလိုတာကတော့အဝမလွန်ဘူးပေါ့စလို့တင်တဲ့သမင်းလိုကစီချက်ရှော့စားတာကိုပြောခဲ့ကြပါရစေ။ဒီတစ်ခါတော့ဆရာကြီးဒီကာကွယ်ရေးအတွက်နောက်ထပ်လှုပ်တင်တာတွေနဲ့ကုသမှုအသေးစိတ်တွေကိုပြောပါပါဆရာကြီး။အဲ့ဒီတော့ဒီကာကွယ်ရေးအတွက်နောက်ထပ်ဆက်လုပ်တင်တာတွေကိုစပြောပြပေးပါလားဆရာကြီ
းအချို့တက်တွေပေါ့ကာကွယ်ရေးတွေပေါ့အချို့တွေပေါ့ free sugar တွေခေါ်တဲ့အပေါင်းတောက်တဲ့အချို့တွေပေါ့ဟောကွန်ပျူတာမှာသူကြားရေးချက်တောက်တယ်ပေါ့အေးမင်းတွေတောက်တယ်ပေါ့အဲ့ဒါ free sugar တွေပေါ့ဘုံကြီးတွေချောင်းကျင်းလို့လုပ်နေမှာအဲ့ဒါဆိုစီချိုလဲရှင်းလင်းနေနေမယ်နာမည်ကချက်မှတ်နေနေပေါ့အဲ့ဒီမှာအချို့တွေစပတ်စံကဒိုင်ယက်ကုတ်တီပါပါပဲသူကကုတ်တောက်လို့ရှိရင်ဒီပတ်စီကတောက်တဲ့ချက်ချက်စီရင်အချို့တက်ပြီးများတယ်အဲကြောင့်မို့အဲ့ဒါရရှာမှုတိုင်ရကုတ်ကိုအချို့မပါဘူး0ကုတ်ပေါ့ဟိုကျွန်တော်နောက်ပိုင်းစမ်းသပ်ကြရတာအဲ0ကုတ်တောက်တဲ့ဒီနေရာလေတဲ့ခေါင်းဝင်နေတယ်မင်းတို့ကဖြစ်လို့ပုံများနေတယ်အချို့တွေတောက်တော့မှုတက်နိုင်မှာရှောင်ကျင်မှုရှော့ဖို့ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်နိုင်မဲ့အနေအထား
တူရတယ်ကျွန်တော်ဟင်းပြီးရစာတုံးချင်ပေါ့ဟင်းပြီးစရတဲ့နေရာကမှာစာတုံးမှုလုပ်ရပေါ့တော့စိတ်နဲ့ဟင်းပြီးရတဲ့ဒီစားမှာသမစ္စာပုဂ္ဂိုလ်တွေမနေ့တုန်းကဆုံးကြတော့အဲဆုံးသုံးကြိမ်တော့သုံးလုံးတော့စားရခြင်းပေါ့။ဒါပြည်ဝင်လမ်းဆိုခြင်းတော့အဲဒီတော့အဲ့ဒီပုံစံလုံးနဲ့တော့ဝက်ပေါ်ပတ်တော့ချက်တော့လောက်စားရခြင်းပေါ့။ဒီနည်းမျိုးနဲ့ပြည်ဝင်လမ်းစားတော့တဲ့အခြေအနေဖြစ်ပြီးရင်လည်းဘယ်လိုပါအောင်ကာကွယ်ပေးနိုင်လဲ။နောက်တစ်ခုကတော့အစီပေါ့။ healthy fat ပေါ့။ healthy fat ဆိုတဲ့အမှာတန်လျင်ဒီလိုနေရာဒီလိုတာကြီးပေါ့။အဲ့ဒါကြီးကစားတော့မပင်တာပေါ့။နောက်ဒီပြည်ဆစ်ဆစ်လေးစားတော့ကြပါလေ။စားတဲ့နာကတော့စားအောင်စီပေါ့။နောက်တစ်ခုကသိဆိုင်ရတဲ့ရတဲ့အစီအစီပေါ့ဝက်စီတို့ငဲစီတို့ပတ်သက်စီတွေပေါ့အဲငါးစီရတာစားသမားရတယ်ဟောငါးကြည့်ပြီးတော့တောက်ပြီးတာပဲအဲတော့ red meat ပေါ့ကျွန်တော်အညံရှိတဲ့အသားတွေကပေါ်မှာတရက်တော့ပဲစားဖို့တင်တယ်ပေါ့အမေကဝတ်တာစိတ်တာသူကစားတာပေါ့ဘာလို့လဲတော့အဲဒါကြီးတော့ဘုကြီးတဲ့ဒီမစားတဲ့အချို့ရောင်ရှိတဲ့အသားတွေပေါ့ငါးကျက်သားနဲ့တည်းကစားဖို့တင်တာပေါ့အဲဒါကတော့အကန့်တက်ပေါ့အကန့်တက်ကိုကျွန်တော်ရှုပ်လို့မှာတန်ရစပေါ့ပေါ့စာပေါ်ပေါ်တော့စာဝတ်မှုတွေပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကာကွယ်မှုဘာတွေလုပ်တင်နေလဲ
ကိုလက်ထုတ်ဆောင်မှာတော့တနင်္ဂနွေကျွန်တော်23ရက်လောက်အနည်းဆုံးဖြစ်နေတော့နေ့6ဆလောက်လုပ်ဖို့လုပ်နေပေါ့နော်ဘယ်လောက်ဝင်လုပ်ဖြူဖြူအဲ့ဒါပြည်ရင်လုပ်ဖြစ်တယ်ပေါ့အဲ့ဒါဆိုရင် body weight ကိုဘာမှမဖြစ်တတ်နေပေါ့ဆိုတော့ဒါမျိုးကမဖြစ်အောင်ပါဝင်ကြည့်ပေါ့နောက်တစ်ခါခြေလေးရောဖြစ်နိုင်ကြကိုလည်းမတော့တဲ့တတ်တဲ့ပြည်ပြီးနေမှာအမှုတက်ပါမရှိနဲ့နောက်တစ်ခါချက်ဆိုင်ရတဲ့ဘဝပေါ့ဖြစ်ကြတော့ combination မှာပြင်ပြီးတော့လုပ်လို့ရတယ်အဲ့ဒါကတူပြီပေါ့အဲ့မှာကျွန်တော်တော့ပိုင်းမှာချက်ပေါ်ပြီးဒီဗီဒီယိုကျွန်တော်ဇာတ်နာတိတောင်းချောက်ဖတ်ကြည့်ပြီးတော့ဒီတိုင်းကြည့်ပြီးတော့တထိုင်နေတဲ့ခါတွေအတန်တိုင်းတုံးခိုင်ထိုင်နေတဲ့အခြေအနေကို Facebook ကြီးချက်တင်နေလို့နေတာပြီးပေါ့နော်
ဟုတ်ကဲ့ဆရာတကယ်လို့ဒီယောဂဖြစ်လာပြီဆိုရောကြာရင်နှလုံးထိခက်လာပြီဆိုရောကုသမှုပိုင်ဘယ်လိုရှိလဲဆရာ
အဲပထမဆုံးကတော့နှလုံးယောဂဖြစ်လာပြီဆိုတာရှိရပြန်ကလေးစပတ်အောင်တယ်လို့မောတယ်တော့ဘုံတော့ဘာမှမဟုတ်တော့တတိယယောဂလက္ခဏာကြီးပြနိုင်တယ်ပေါ့အဲဒါပေမဲ့ရှိရသေးရောမဖြစ်တဲ့နှလုံးသူရချင်တဲ့ယောဂကြတော့ chest pain လုံးဝမရှိဘဲနဲ့သူကယောဂတွေဆုံးထိဖြစ်သွားတတ်တယ်အဲ့ဒါတော့ဒီသာဝတ္ထုတွေပေါ့ဒီမှာတော့အောင်ကျော်ရီကထုံထိုင်းရအောင်ကျော်ရီကဖြစ်တဲ့ကြောင့်ပေါ့ချက်ပိမရှိဘူးလေဒီယောဂဖြစ်နေတိုင်းပဲပေါ့အဲ့တော့အကောင်းဆုံးကတော့ဒီနှလုံးသွေးရနဲ့ပတ်သက်တဲ့သတ်သက်စိတ်မှုတွေအနည်းဆုံးတစ်တက်တစ်ခါတော့ပုံမှန်သတ်သက်စိတ်မှုတွေလို့ပြောရပေါ့စိတ်နေပြီးတော့ဘယ်လိုစရှိပြီဆိုရင်လည်းတကြတာလို့ရဆောင်ရတဲ့သတ်သက်ပြီးတော့ဟောတော်မှာပါပဲအရေးကြီးတာတော့ explain လို့ provide ပြရတော့လေလေးကျဲတဲ့ဈေးပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကုသနိုင်တဲ့အနေထား
တူကတော့ဒီမှာလူတွေကရေးမထားတာပါဆိုတော့တွင်းနေစီပေါ့များခြင်းပေါ့တွင်းနေစီများခြင်းကိုကျွန်တော်ကြီးပြီးပြလိုက်သူကသူ့ကိုပြတယ်သူဆရာကလည်းသူ့ကိုပြတယ်တွင်းနေစီများခြင်းပုဂ္ဂိုလ်စားတဲ့စီမျိုးစားကိုရှောင်ပြီးတော့တွင်းနေစီများတဲ့ကျွန်းနဲ့တွင်းနေစီကြရတဲ့စီမျိုးကိုအတူပါစတဲ့တဲ့သူလူစုပါစတဲ့တဲ့သူအဲ့ဒါလေးကိုကြည့်ကြည့်ရအောင်ပေါ့ပမာဏပြအောင်တော့ပုဂ္ဂိုလ်ပဲပေါ့အဲ့ဒါကြီးကြည့်ပါလေတော့ဖိတူပေါ့တွင်းနေစီနဲ့ကြည့်ကြည့်ရအောင်သိတာဘူးလို့ပါလေပါတရားလေးလက်ကိုယ်အောင်ဒီလိုလုံးပါသိတာဘူးလို့ပါလေတော့သူကတော့သွေးတွေတက်သိနေခြင်းပေါ့ဒီမှာသွေးနဲ့သိမှုလို့ပါလေသွေးတွေကပြီးတဲ့ချိန်ကကျွန်တော်အထူးပြန်စားယူခြင်းလို့ပါလေအဲမှာသွေးတွေတက်သိပြီးကြောင်းသွေးတွေပိတ်ကျသွားရင် hypoglycemia လို့ခေါ်တယ်သွေးတွေပြီးတဲ့ချိန်ရကျဆုံးတော့ခြင်းဟာတော့သမယောဂါကို heart attack ဖြစ်စီမှုပဲသို့ဆိုတဲ့ကြောင့်တရားဖြစ်တဲ့အတွက် hypoglycemia ကိုတက်နေရမှာဖြစ်မဲ့ခြင်းမျိုးဒီလိုလိုပါလေ
ဟုတ်ကဲ့နောက်ထပ်ရောကုသမှုတွေ
တော်တော်ကတော့ဘုံစပေါ်စီပါရီပေါ့ဒီအပြင်ကရှိဖြစ်တဲ့ဒီဘက်ကုသချက်နဲ့ရှိမျိုးပေါ့သူတို့ကျေတော့ပြည့်ကျင်းနေရောကောက်ဘူးသူရှိရတဲ့နောက်ကမပြီးနိုင်တဲ့နောက်တစ်ခုက SCL ဒီလိုခေါ်တဲ့စီဒီပေါ့အဲ့ဒီပြည့်ကျင်းနေတဲ့နောက်ကောက်သူပြရတယ်သူတို့တော့မပြီးနိုင်ဆိုပြီးကုကေကလာပါပေါ့ဒီမှာဆိုင်တဲ့တိုင်းကြီးဟာစီဒီလိုဒီလိုကုသမှုကပထမဆုံးကပြီးကုမစီရဆက်ကြတဲ့ကျေဒီဝါနဲ့ HGT ဒီဖြစ်လာတယ်ပေါ့လက်ပုံမှန်ကြည့်ရတဲ့ HGU စာပြီးသိကြတော့သူကတော့ကျွန်တော်ကဘယ်မှာနေနေလဲသူကတော့ဒီစီဝါရီကအဲ့ဒါကိုရှိဦးရှိတဲ့ကျေဒီဝါရှိတဲ့ဒါမှဇီယာရစီတော့တိုက်တော့ဖြစ်နိုင်တယ်ပေါ့အဲ့တော့ဒီကေတက်ကတော့ကျွန်တော်ကဘာဖြစ်နေစီနေဘူးပဲအကြံပေးလိုပါတယ
်ဟုတ်ကဲ့အခုလိုဒီစီဂျိုကြောင့်နှလုံးမထိခိုက်ရေးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
စီမီတူတွေကတခုကိုတော့တကြတဲ့နေတဲ့ဆရာဦးကြီးတက်ပြီးကဒီရုပ်ပုံစတဲ့မြင်ပြပြီးတော့ပုံမှန်ကုတီကိုဒီရစီတန်ကိုအမှန်တရားမှဒီနေရာကျွန်တော်ကအတူပါစတဲ့ဒီစင်းကိုတနည်းမြင်ရပြရမယ်စလုံးပြင်းတော့စလုံးမှ short out တယ်။ဒါကြောင့်ဒီနေ့မတော်မနေနားထားပြီးကျောင်းရှိကြတော့တော့တက်လို့ပြောတယ်။နောက်ဆရာဝန်ကြီးကလည်းဥပဒေထားမှာဒီပြည်သူ့ဦးကိုကြားမှာဒီလိုမျိုးစတဲ့ကုတီလာပုံမှန်သမယောဂမဖြစ်တဲ့စီမျိုးဒီလိုလုပ်မယ်သမယောဂရှိခဲ့တဲ့ကသမယောဂပြန်ကောင်းမဲ့စီမျိုးဒီလိုလုပ်ပါမယ်
ဟုတ်ကဲ့ကျေးဇူးများရှိတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်ပြီးမှာတော့ဥအောင်ခင်ရဲ့မြမကြီးတုံသက်ချက်ကိုနားဆင်ရပါမယ်။ငင်းငယ်ရေးဆွေးနွေးပွဲဒီမှာအခြေခံစီးပွားရေးပြဿနာကိုဖြေရှင်းနိုင်မှသာရေရှည်ခန်းနဲ့ငင်းငယ်ရေးကိုရရှိနိုင်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင
်။ငင်းငယ်ရေးဆက်ဆက်ဆွေးနွေးရဲ့အခါမှာအခြေခံစီးပွားရေးပြဿနာကိုပါဖြေရှင်းမှသာရေရှည်ခန်းနဲ့ငင်းငယ်ရေးကိုရရှိမယ်လို့ယူဆသူတွေရှိပါတယ်။ KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဗမာစစ်အစိုးရ1994မှာအပြစ်အခတ်ရပ်ဆဲခဲ့ပြီးမဲ့18နှစ်ကြာတဲ့အခါမှာပြန်လည်တိုက်ခိုက်နေကြပါတယ်။ဒါလို့ဖြစ်ရတာဟာစီးပွားရေးအခြေခံပြဿနာကိုမဖြေရှင်းနိုင်လို့ပဲလို့ယူဆကြပါတယ်။အပြစ်အခတ်ရပ်ဆဲချိန်မှာလူတို့သာအကျိုးခံစားရပြီးကချင်လူတို့ကတော့ဆင်းရဲမွဲတည်နေတုန်းဖြစ်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးကိစ္စကိုကဲ့သို့ဆွေးနွေးဖို့လိုကြောင်း IGC Con International Group Center ကလွန်ခဲ့တဲ့ဇွန်လကစာရန်တစောင်းထုတ်ဝေထားပါတယ် IGC သူတေတီပေါ်မီနိုလက်တီနဲ့နန်းစန္ဒီတို့ရေးသားပြုစုတဲ့စာရန်ပါပဲကချင်ဥပမာကိုကြည့်ရင်ငင်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးဆိုင်ရာသဘောတူချက်တွေရယူဖို့လိုတာထင်ရှားပါတယ်တိုင်းပြည်နယ်အစိုးရတွေကိုနိုင်ငံရေးစီးပွားရေးလုပ်ပိုင်ခွင့်ပိုပေးဖို့လိုကြောင်း င်ပြထားပါလေအခုဆိုရင်ဗမာအစိုးရရဲ့အသုံးစရိတ်ဆယ်ရာခိုင်နှုန်းနီးပါးသာတိုင်းနယ်ပြည်နယ်တွေကရရှိပါတယ်ဗဟုချုပ်ကန်မှုအားကောင်းနေတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေစေဖြစ်ပါတယ
်အရသာတပိုင်းအစိုးရတက်လာတဲ့အခါမှာတိုင်းနယ်ပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ရေးဒေသတွေကိုလုပ်ပိုင်ခွင့်ပေးတာမျိုးတွေရှိလာပေမဲ့ဗဟုချုပ်ကန်မှုအားကောင်းနေတော့မှာပဲဒေသန္တရအစိုးရဟာသူတို့ဒေသအကြောင်းသူတို့အသိဆုံးဖြစ်ပါတယ်2019မေလမှာကျင်းပတဲ့ငင်းငယ်ညီလာခံ27ရာစုပင်လုံမှာဖက်ဒရယ်စီဝါရေးအခြေခံမူတွေကိုဆွေးနွေးခဲ့ကြပါတယ်စီဝါရေးစီမံကိန်းချမှတ်အကောင့်ထဲဖော်ရမှာဗဟုတိုင်းပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေညှိနှိုင်းရမယ်လို့ဆိုပါတယ်ဒီနေရာမှာဘယ်လုပ်ငန်းကိုဘယ်အဆင့်ကလုပ်သင့်တယ်ဆိုတဲ့ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်စီမံကိန်းကြီးတွေကိုကျွမ်းကျင်တဲ့အဆင့်မြင့်အစိုးရဌာနကကင်တွယ်သင့်တယ်လို့ဆိုပါတယ်လိုအပ်တဲ့ဥပဒေစည်းမျဉ်းကိုအဆင့်မြင့်အစိုးရကသာကင်တွယ်နိုင်ပါတယ
်မင်းမျိုးမူဆယ်ကာလဟာရှမ်းဒေသမှာရှိလို့လမ်းထိန်းသိမ်းရေးကိုရှမ်းပြည်နယ်အစိုးရကတာဝန်ယူရမယ်လို့မပြောနိုင်ပါဘူးဒီလမ်းကဝင်လာတဲ့တရုတ်ကုန်ပစ္စည်းတွေတပြီလုံးမှာဖြန့်ဝေနေတာမို့လမ်းထိန်းသိမ်းရေးကိုဗဟုအစိုးရတာဝန်ယူတာပိုပြီးထိရောက်မှုရှိပါလေတပြီလုံးအတွက်သုံးတဲ့လမ်းကိုရှမ်းပြည်နယ်အစိုးရတခုစီးကိုထိန်းသိမ်းရေးတာဝန်ပေးတာဟာသဘောဝမကျဘူးလို့ဆိုပါတယ်တန်လွင်ချင်းနဲ့ပတ်သက်တဲ့ကိစ္စကိုရှမ်းပြည်နယ်အစိုးရတခုစီးကိုသာလုပ်ပိုင်ခွင့်မပေးသင့်ပါဘူးတန်လွင်မြစ်စည်းစင်းနဲ့တရားကရင်နဲ့မွန်ပြည်နယ်ကအစိုးရတွေကိုလည်းမြစ်နဲ့ပတ်သက်တဲ့ကိစ္စတွေမှာပြောရေးဆွေးခွင့်ပေးဖို့လိုပါတယ်ဒေသအမျိုးမျိုးမှနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်အောင်ပြုပြင်လုပ်ဖို့လိုအပ်ပါတယ်
။တိုင်းနယ်ပြည်နယ်ကကြောင်းမြတ်တယံဇာတထုတ်ယူမှုမှာဗဟုအစိုးရအာဏာပိုင်တွေလဝဲကြီးအုပ်အမြတ်ထုတ်ကြတာကိုလူသိများပါတယ်။တိုင်းသားလက်နက်ကိုင်ကလည်းတယံဇာတကနေရန်ပုံငွေရှာကြပါတယ်။အဆိုပါဆုံးကတော့ကချင်ပြည်နယ်ဖားကန်ဒေသကကြောင်စိမ့်နယ်မြေဖြစ်ပါတယ်။ထုတ်ယူတဲ့ကြောင်စိမ့်တံမိုးရဲ့ဆဲပုံတစ်ပုံဟာအစိုးရကကြေညာထားတာကိုကြည့်ရင်ကိုကျိုးစည်းဝါကိုအဓိကထားနေကြတာသိတာပါတယ်။ကြောင်စိမ့်ထုတ်ယူမှုကြောင့်သဘာဝပတ်ဝန်းကျင်ရောလူအဖွဲ့အစည်းရောပျက်စီးရပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းတယံစာတထုတ်ယူမှုတိုးပွားလာပေမဲ့ခေါင်းဆောင်ပိုင်းကအလွဲသုံးစားလုပ်မှုလဲတိုးပွားလာတဲ့အတွက်ဒေသခံပြည်သူလူထုအများစုဟာအကျိုးအမြတ်မခံစားကြရပဲရှိကြပါတယ
်။ဖက်ဒရယ်နိုင်ငံတွေမှာတယံစာတဝင်ဝင်ကိုပြည်မနဲ့ပြည်နယ်အစိုးရစနစ်တကျခွဲယူကြပါလေမြန်မာပြည်မှာတော့ဗဟုချုပ်ကိုင်မှုနဲ့အလွဲသုံးစားလုပ်မှုဒဏ်ကိုခံနေရပါသေး2019ငြိမ်းချမ်းရေးညီလာခံမှာတရားဇာတဝင်ငွေခိုးရေးကိုမဆွေးနွေးကြဘူးလို့ဆိုပါသေးတရားဇာတဝင်ငွေကိုအလွဲသုံးစားမလုပ်နိုင်အောင်နိုင်ငံတော်ရန်ပုံငွေ Sovereign Fund တည်ထောင်ပြီးတိမ့်သိမ့်တာမျိုးလေမြန်မာပြည်မှာမရှိသေးပါဘူးဒါပေမဲ့နိုင်ငံတော်ရန်ပုံငွေကိုအလွဲသုံးစားမလုပ်နိုင်အောင်ဒီသာမြင်နာမှုတာဝန်ယူမှုနဲ့ကြွကျင်မှုရှိဖို့လိုပါတယ်အပြစ်ရအုပ်စုတွေကမူရစ်ဆေးကုံတွင်မှုပြဿနာကိုလည်းငြိမ်းချမ်းရေးညီလာခံမှာထည့်သွင်းဆွေးနွေးဖို့လိုအပ်ပါတယ်တဲ့လောလောဆယ်မှာနိုင်ငံရေးလုံခြုံရေးမြေတရားစတာစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုဆွေးနွေးကြပြီးမှမရှင်းမလင်းဖြစ်နေတာကများတယ်လို့ဆိုပါတယ်မြန်မာပြည်ဟာလူမျိုးစုံနေတိုင်းနဲ့ဒေသဖြစ်လို့ဒေသန္တရအစိုးရအဆင့်မှာလုပ်ရမယ့်ကိစ္စတွေအများကြီးရှိနေပါတယ်။ဒါကြောင့်အပြစ်အခက်ရပ်ဆဲသွားတဲ့ဒေသမှာညီညာရေးအရာတာကိုပြည်သူတွေခံစားနိုင်အောင်ဝိုင်းဝန်းကူညီသင့်ကြောင်းသူတေတီပေါ်မီနိုလက်တီနဲ့နန်းစန်ဒီတို့ကသုံးသပ်ထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါ။VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာဖတ်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကြာတာပြည်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ အခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့အတိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာနီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုစင်းသူရဲကောင်းဖွဲ့ပေးအပ်တဲ့အပေါ်စင်းလူထုအခြေပြုအဖွဲ့22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်။ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့ကြားတိုက်ပွဲကြောင့်တိရွာသားတွေတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်ထဲမှာတိုက်ပွဲကြောင့်ဒေသခံလူထုတစ်ထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားသားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတမရော်ကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်းကိုချင်းပြည်နယ်တီးတိမ်မျိုးစုံမီအတင်းကနေချင်းတရဲကောင်းဘွဲ့ပေးအပ်တဲ့ပေါ်ဇုံမီចောင်းသားလူငယ်အဖွဲ့ဝင်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်ဒီတိန်ဇိုမီအဖွဲ့အမည်ခံလူတစုရဲ့ချင်းတရဲကောင်းစုဂုံပြုတ်ချင်းမြင့်တဲ့လောက်ရဟာပြည်သူငင်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးတိုင်းရင်းသားချင်းချင်းချစ်ချည်စည်းလုံးရေးကိုထိခိုက်စေတယ်လို့ရှုမြင်ပြီးမိမိတို့ဇိုမီချင်းအမျိုးသားထုနဲ့လုံးဝမတက်ဆိုင်ပါကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါဒီဇင်ဘာလ4ရက်နေ့ကချင်းပြည်နယ်ဒီတိန်ဇိုမီအဖွဲ့ကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးဂျိုဆက်ထန်နန်ဇိုမုံဦးဆောင်တဲ့အဖွဲ့ကနေတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုနေပြည်တော်ပရင်အောင်ရိတ်သားမှလာရောက်တွေ့ဆုံပြီးသူရဲကောင်းပွဲကိုဂုဏ်ပြုချင်းမြှင့်ပေးအပ်ခဲ့တာပါဒီတိမ်မျိုးဇိုမီအတင်းတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတပ်မတော်မှရာထူးအကြီးဆုံးပုဂ္ဂိုလ်ကိုတရဲကောင်းအဖြစ်တတ်မှတ်ပေးအပ်တာဖြစ်တယ်လို့အသင်းထွေထွေတွင်ရင်မူဥကပ်ခင်ပောင်ကပြောပါတယ်
ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ခြေရွာသားတချို့နေရာစွန့်ခွာပြီးစစ်ပြေးဒုက္ခတွေဖြစ်နှိစရာခြေရွာတွေမှာခိုလုံနေကြရပါတယ်။ဒီဇင်ဘာလ17ရက်နေ့မနေ့ပိုင်းကဘူရီတောင်မြို့နယ်ကံပြင်းခြေရွာမြောက်ဘက်အသင်းချောင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်တန်ဃာတော်တွေပါဝင်ခြေရွာသား200ကျော်ဟာရွာကစွန့်ခွာပြီးစီတောင်ရွာနဲ့စပတ်သားရွာမှာခိုလုံနေကြရပါတယ်။အလားတူပုံနုချုံမြို့နယ်ဖက်ဝချောင်းကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်40ကျော်တင်ဘုံတန်းကျေးရွာမှာခိုလုံနေကြရတယ်လို့တင်ဘုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းဝင်းကပြောပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးဘင်္ဂလားမြန်မာနယ်စပ်တရှိအပါဝင်ဗုဒ္ဓတောင်မောင်းသောရသိတောင်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။
ထောင်တန်းနဲ့ငွေတန်းချမှတ်ထားတဲ့ကချင်တက်ကြလှုပ်ရှားသူ3ဦးကိုပြန်လွတ်ပေးဖို့မြစ်ချင်းနှမ်းမြို့မှာထောင်နဲ့ချီတဲ့ကချင်ပြည်သူတွေကနေစာနာပြတောင်းဆိုခဲ့ကြပါတယ်။ဒီဇင်ဘာလ17ရက်နေ့ကမြစ်ချင်းနှမ်းမြို့မနောကွေးမှာစာနာထုတ်ဖော်ခဲ့ကြတာပါ။ဒီစာနာဖော်ထုတ်ပွဲကိုအာဏာပိုင်တွေကနောက်ဆက်တာမရှိပေမဲ့လည်းခွင့်ပြုချက်ရယူစဉ်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးသားထားတာတွေကိုဖြုတ်တင်းခိုင်းတယ်လို့စာနာဖော်ထုတ်ရေးကော်မတီဝင်ဒေါ်မရမ်ဆန်ဒွဲရာကပြောပါတယ်။တမရော်ကိုအကြီးပြက်စီရဲဆိုရဲဆွဲချက်နဲ့ကချင်တက်ကြလှုပ်ရှားသူကိုလွမ်ဆောင်ကိုစော်ကြက်နဲ့တော်နံဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့မှာမြစ်ချင်းနှမ်းမြို့နယ်တရားရုံးကနေထောင်တန်းငွေတန်းချမှတ်ခဲ့တာပါတရားမျှတမှုမရှိဘဲထောင်တန်းချမှတ်ခံရတဲ့ကချင်လူငယ်ကောင်းဆောင်3ဦးကိုချွင်းချက်မရှိအ мян ဆုံးလွတ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကချင်လူထုစာနာထုတ်ဖော်ပွဲကနေတိုက်တွန်းတောင်းဆိုထားပါတယ်
လာမယ့်2019ခုနှစ်မှာကရင်သမျိုးသားလုံးညီလာခံကျင်းပနိုင်ရေးအတွက်အကျိုးစီးပွားစရာလုပ်ဖို့ကရင်မျိုးသားစီလုံးညီညွတ်ရေးနဲ့ညီချမ်းရေးကော်မတီ KUPC စီဝေးမှာဆုံးဖြတ်ခဲ့ပါတယ်။ကရင်မျိုးသားညီလာခံကျင်းပရေးနဲ့ KNU ကညီချမ်းရေးဆွေးနွေးပွဲတရားဝင်ပါဝင်မှုရပ်ဆိုင်းထားခြင်းကို KUPC အနေနဲ့လက်ခံကြောင်းစတဲ့ဆုံးဖြတ်ချက်တွေပါဝင်ဆုံးဖြတ်ချက်6ချက်ကိုအခုလ10ရက်နေ့ကနေ17ရက်နေ့ထိထဝယ်မြို့နယ်မှာကျင်းပခဲ့တဲ့30ကြိမ်မြောက် KUPC စီဝေးကနေထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။KUPC ဟာကရင်နာကလှပစေဖို့လှုပ်ဆောင်ရန်အတွက်ကရင်တိုင်းသားလက်နက်ကန်ခေါင်းဆောင်တွေကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကရင်ရေးရဝန်ကြီးတွေနဲ့ကရင်ဘာသာရေးခေါင်းဆောင်တွေပါဝင်ပြီး2023ခုနှစ်ကဖွဲ့စည်းထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်
မွန်ပါတီအမည်နဲ့တရားဝင်မှတ်ပုံတင်ခြင်းကိုခွင့်မပြုကြောင်းပြည်ထောင်စုရဲကောက်ပွဲကော်မရှင်နဲ့မွန်ပါတီတီထောင်လိုသူတို့ဒီဇင်ဘာ17ရက်နေ့မှာတွေ့ဆုံခဲ့ရမှာအတိပေးပြောကြားခဲ့တယ်လို့ပါတီတွက်ဖက်တွေ့ရင်မူတဲ့နိုင်လီတမကပြောပါတယ်။မွန်ပါတီလိုအမည်ပေးလိုက်မယ်ဆိုရင်မွန်တမျိုးသားလုံးကိုကိုစားပြုမဲ့အတိတ်ပဲတက်ရောက်သွားတဲ့အတွက်တခြားမွန်တွင်ထဲမှာနောက်ထပ်ပါတီထောင်မယ်ဆိုရင်မွန်တွေကိုကိုစားမပြုတဲ့သဘောတက်ရောက်သွားတာကြောင့်မွန်ပါတီအမည်ကိုကော်မရှင်နေနဲ့တဘောမတူဘူးလို့နိုင်လီတမကဆိုပါတယ်။နေပြည်တော်ရှိပြည်ထောင်စုရဲကောက်ပွဲကော်မရှင်ရုံးမှာကော်မရှင်ဥက္ကဋ္ဌအပါအဝင်အဖွဲ့များနဲ့အတူမွန်ပါတီကနိုင်လေးသမားနဲ့နိုင်စံတင်တို့ကိုဒီဇင်ဘာလ17ရက်နေ့မှာတွေ့ဆုံခဲ့တာပါ။ပါတီတီထောင်လို့သူပုဂ္ဂိုလ်18ဦးတို့နဲ့တဖန်ပြန်လဲဆွေးနွေးပြီးမွန်ညင်ညွတ်ရေးပါတီအမည်နဲ့မကြခင်မှာအမြန်ဆုံးမပုံတင်ဖို့ကြိုးပမ်းလှုပ်ဆောင်သွားမယ်လို့နိုင်လေးသမားကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားတဲ့အတွက်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။လက်နက်ကင်တပ်ဖွဲ့တွေများပြားတဲ့တီဘောမြို့နယ်နမ်ခော့အုပ်စုမှာနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းမှာပဲတီဘောမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ဒေသခံလူထုတွေဟာ၃ချိန်ထပ်မံစစ်ဘေးရှောင်နေကြရပါတယ်။ဒီအချိန်နဲ့အကြောင်းကိုတော့နမ်ခော့ကနေစူးစီးတင်ဆက်ထားပါတယ်။
ဒီဇင်ဘာလ10ရက်နေ့ကတီဘောမြို့တောင်ဘက်မှာရှိတဲ့နမခေါ်အုပ်စုအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့လို့ဟိုနားရွာ၊ခိုင်လုံရွာ၊တွန်ကျန်းရွာ၊တာလုံရွာနဲ့ကုန်းဆော့ကျေးရွာအုပ်စုခိုင်ဟျိုးရွာကဒေသခံရွာသားတွေဟာဟိုနားရွာကဘုန်းကြီးကျောင်းနဲ့မန်ဆာမြေကျရွာကဘုန်းကြီးကျောင်းနဲ့နေရာမှာစစ်ဘေးရှောင်ခိုးလုံနေကြရတာဖြစ်ပါတယ်။လောလောဆယ်မှာတော့နေရာမပြန်နိုင်သေးတဲ့စစ်ဘေးရှောင်တွေအနေနဲ့စားနပ်ရိက္ခာအထူးလိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီမှုပေးနေတဲ့နေစည်းမခြားပရာဟိတအဖွဲ့ကကိုမျိုးကပြောပါတယ်
။ဟိုနားရွာဘုန်းကြီးကျောင်းမှာသူတို့သွားစုကြတာပေါ့နော်။ကျွန်တော်တို့ဟိုနားရွာဘုန်းကြီးကျောင်းကိုဝင်လိုက်တာပေါ့နော်။လူကြီးရတော့အခုသူတို့စင်းရတော့438ဦးလို့ပြောတယ်။သူတို့အဓိကတော့ဆိုင်းရိတ်တာတော့လူမှာပေါ့။90လောက်ကျွန်တော်တို့တော့လဲရောလောဆယ်တက်နိုင်တယ်လို့တော့ဆောက်ပံ့ကူညီပေးတာကပေါ့။မန်ဆိုင်ကြီးကျက်ဘက်မှာတော့900နီးပါးလောက်ရှိတယ်။သူတို့အဲ့လိုနှစ်ခုပေါင်းလို့များ900ကျော်လားလို့ပြောတာပေါ့။
တိုက်ပွဲဟာဟိုနားရွာအရှိတ်ဖက်တမိုင်အကွာလောက်မှာဖြစ်ကြတာဖြစ်ပြီးအစိုးရဘက်ကနေ RCSS SSA ကချောင်းမြောင်းပစ်ခတ်တယ်လို့ပြောပေမဲ့ RCSS SSA ပိုင်တဲ့ Thai Freedom Website မှာတော့ SSPP SSA နဲ့တမရော်တို့တိုက်ပွဲဖြစ်ပွားတာလို့ဖော်ပြထားပါတယ်။ SSPP SSA ဘက်ကလည်းမိမိတို့တပ်ဖွဲ့မဟုတ်ကြောင်းဒီဇင်ဘာလ17ရက်နေ့က၎င်းတို့ပိုင်တဲ့ SSPP Info Page မှာရေးသားဖော်ပြထားပါတယ်။တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့နမခေါ်ဘုန်းကြီးကျောင်းရောက်စစ်ပေးဆောင်တွေကိုကူညီပေးနေတဲ့တီပေါ်ဒေတာခန်ဆိုင်မောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ
်။ဒီနေ့ဒီမှာတော့ခဲတန်းတင်နှံတွန်းနေတ
ယ်။အစိုးရစစ်သားဘက်က2ယောက်ထိခိုက်ဒဏ်ရာရတယ်။ဘယ်ဘက်နဲ့တိုက်ပွဲဖြစ်တာတော့မသိဘူး။အစိုးရစစ်ကြောင်းကမိုင်းရဲဘက်ကလာတယ်။ဟူနားရွာတလုံရွာနဲ့ဝှမ်းဟုတ်ရွာတွေမှာစစ်ကြောင်းချပြီးလှုပ်ရှားနေတာအခုထိပါပဲ။
စစ်ဘေးရှောင်တွေဟာလေယာချံတွေပစ်ထားရပြီးအချိန်နဲ့မအေးချမ်းသေးတာကြောင့်နေရမပြန်နိုင်ကြသေးဘူးလို့ဟိုနားဖုန်ကြီးကျောင်းရောက်တွန်ကျန်းရွာသူနိုင်လုံကပြောပါတယ်။တီဘောမြို့နယ်နမ်မခေါ်အုပ်စုမှာအစိုးရတပ်မတော်အပြင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP SSA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့လှုပ်ရှားသွားလာနေပါတယ်။
ဆက်ပြီးတော့နေနေအငင်းပွားမှုဖြစ်ပွားနေတဲ့တနင်္လာရီတိုင်းရေဖြူမြို့နယ်အတွင်းကြီးထွားလာနေတဲ့မြေမြုပ်မိုင်းအန္တရာယ်ရှင်းလင်းရေးအတွက်မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားတွေ့ဆုံဆွေးနွေးပြီးသဘောတူညီမှုတွေရရှိခဲ့ပါတယ်။နှစ်ဖက်ဆွေးနွေးချက်အရမကြခင်မှာသဘောတူလက်မှတ်ရေးထိုးသွားမယ်လို့ဆိုပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်။
ပြီးခဲ့တဲ့လပိုင်းတွေတင်းမှာမြေမြုပ်မိုင်း၄ချိန်ပောက်ခွဲခဲ့တဲ့တနင်္လာရီတိုင်းဒေသကြီးရေပြည်မြို့နယ်မှာမိုင်းအန္တရာယ်ကင်းရှင်းရေးအတွက်အောက်ခြေမှာရှိတဲ့ KNU နဲ့မွန်ပြည်သက်ပါတီမြို့နယ်အစ်စ်သဘောတူညီမှုရရှိခဲ့ကြပြီးမကြာခင်မှာလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်သက်ပါတီတဝဲခရိုင်ဥက္ကဋ္ဌနိုင်ရန်ထွန်းကမွန်ပါတာနဲ့အခုလိုပဲပြောပါတယ်
ကနော်တော့အဲ့ဒါတန်းတော့ပြတ်တော့တယ
်ဒီကြားထဲမှာသဘောတူညီချက်တွေရရှိခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းတွေအကောင့်တွေပို့ဖို့အတွက်မကြာခင်မှာသဘောတူညီချက်တွေကိုလက်မှတ်ရေးဆိုးကြမှာဖြစ်ပါတယ
် KNU ဝင်းရင်မျိုးနဲ့တရားသူကြီးစောစီသူထွန်းနဲ့မွန်ပြည်တစ်ပါတီတဝဲခရိုင်အမှတ်နှစ်တိုက်ရင်ကတိုက်ရင်မှုဒုဗိုလ်မှူးကြီးချမ်းတော်တို့ဦးဆောင်တဲ့နှစ်ဖက်ကိုယ်စားလှယ်ဖွဲ့တွေဟာပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့နဲ့9ရက်နေ့တွေမှာရေးမျိုးနယ်မှာနှစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့တာပါ KNU ဝင်းရင်မျိုးနယ်တရားသူကြီးစောစီသူထွန်းပြောတာကတော့ဒ
ဒီဒေတာတင်းငင်အင်းချမ်းဖို့အတွက်ကKNU နဲ့မွန်ပြည်တပ်တို့ဆက်ဆံမှုအပေါ်မှာမူတည်နေတဲ့အတွက်မကြာခင်မှာလက်မှတ်ရေးထိုးကြမယ်လို့ဆိုပါတယ်။ကြာခင်မှာတော့လက်မှတ်ထိုးဖို့အစီအစဉ်ရှိတဲ့ကျွန်တော်တို့ကယူရှိမှာဒီလိုဆီကျင်းနေထိုင်ပြီးတော့အပြာလာရည်ရှိစိတ်ချမှုနဲ့ပြည်နာသာပြီးတော့အမေရာဒေတာအစီအစဉ်အင်းချမ်းဖို့အတွက်ကျွန်တော်တို့20ရက်ဆက်ဆံမှုနဲ့ဝင်မှုအပေါ်မှာပ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီကနေ့ဆိုရင်စိတ်နဲ့လာရောက်တင်ပြခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကခုလိုပဲပြောပါတယ်။
ကနာဒီမိုင်းနေသိတော့ခြေထောက်ကျတာတွေဟိုအတက်အနေရယ်ဆိုရင်ရတာတွေဥစုလို့ရှိရင်မတော်ရဲမလာရဲဒီဘွားကြီးအတွက်ကိုစာဝတ်နေရဲ့အတွက်ကိုရသိနေရတဲ့ဒီခြံလုပ်ငန်းဟိုတောင်မှမလုပ်ရဲတဲ့အနေအထားမျိုးဆိုရင်ဒီဘွားမှုတွေအပြည့်ဖြစ်နေတယ်ဆိုတဲ့အကြောင်းဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့တို့ကသင်ပြတောင်းဆိုတယ်ဒီဖြစ်စဉ်ကိုတနင်္လာရီတိုင်းဒေသကြီးမှာရှိတယ်ပြစ်ခတ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တမရော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုချင်းပြည်နယ်တီးတိမ်မြို့စုံမီအတင်းကနေချင်းတွေရကောင်းပွဲပေးအပ်တဲ့အပေါ်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တမရော်အေအေနဲ့မြန်မာအစိုးရတို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးကျေးရွာသားတို့စစ်ပြေးဒုက္ခသည်တွေအဖြစ်နှိမ့်ဆက်ရကျေးရွာတွေမှာခိုလုံနေကြရပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဆက်ဒေသတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင်။ကမ္ဘာတဝန်းသတင်းတော်တွေဖန်စီထောင်ချခံရတဲ့အခြေအနေဟာတာမန်ဖြစ်ရောဖြစ်စဉ်အခြေအနေလိုဖြစ်နေပြီလို့သတင်းသမားများကာကွယ်ဆောင်ရှောက်ရေး CPG အဖွဲ့ကဒီကနေ့စီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအပအဝင်ဒီကမ္ဘာမှာထောင်ချခံထားရတဲ့သတင်းတော်150ယောက်ကျော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်မှာအာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမဟုတ်တော့ဘူးလို့ CPG ကပြောပါတယ်။နိုင်ငံရေးသတင်းရေးသားဖော်ပြတဲ့သတင်းသမားတွေအနေနဲ့အများဆုံးကြုံရပြီးတော့သတင်းတောက်တွေအတွက်ဒုတိယအကြိမ်အရှိဆုံးကတော့လူ့အခွင့်အရေးနဲ့ဆိုင်တဲ့သတင်းမျိုးဖြစ်တယ်လို့ CPG ရဲ့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။2018-2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတိုးတက်မှုနှုန်းဟာ600ခန့်နှုန်းကျော်ပဲရှိမယ်လို့ကမ္ဘာ့ဘဏ်နဲ့ပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကခန့်မှန်းလိုက်ပါတယ်။ဒီဇင်ဘာ23ကြာသပတေးနေ့မှာဒီ IMF mission အဖွဲ့ရဲ့ article 4 ခီးစဉ်အဆုံးသတ်ထုတ်ပြန်ချက်မှာတိုးတက်မှုနှုန်းက 6.4 ရာခိုင်နှုန်းဝင်းကျင်ပဲရှိမယ်လို့ခန့်မှန်းပါတယ်။တရက်ထဲထွက်လာတဲ့ကမ္ဘာ့ဘဏ်ရဲ့ဒီမြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာတော့ 6.2 ရာခိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။2019-2018ဘဏ္ဍာနှစ်ထက်ကိုတိုးတက်မှုနှုန်းခန့်မှန်းချက်ကဒသမရာခိုင်နှုန်းပိုပြီးတော့လျော့သွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာထွေထွေရွေးကောက်ပွဲမတိုင်ခင်မှာ Conservative Party ကောင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ်ထရီဇာမေကဒီကနေ့အတည်ပြုပြောကြားခဲ့ပါတယ်။2022ခုနှစ်ကျင်းပမယ့်ရွေးကောက်ပွဲမှာသူဦးဆောင်ရှင်ပြိုင်သွားခြင်းပေမဲ့လည်းကောင်းဆောင်တဲ့ပြိုင်ဆိုင်တာကပါတီအတွက်အသင့်တော်ဆုံးဖြစ်လိမ့်မယ်လို့ Belgium နိုင်ငံ Brussels မြို့တော်မှာ EU ကောင်းဆောင်တွေနဲ့ဆွေးနွေးပွဲမဆခင်မှာဝန်ကြီးချုပ်မေကပြောကြားခဲ့ပါတယ်ရှင်။ သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးခဲ့ရပါဒီညနေစီစဉ်ထုတ်လုပ်ရမှုကအမတ်တင်ကြီးထိုက်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voided စောညက်ဖြစ်ပါတယ်ဒီကနေ့ထုတ်လွှင့်ပေးခဲ့တဲ့ VOE မြန်မာပိုင်းစီစဉ်တွေကို line to meter 1925 32နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့ရဖြစ်ပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.